နေ့ဟာဆိုလို့ရှိရင်ပေါ့နော်ဒါဟိုနာဂိတ်မုံတိုင်းမြန်မာနိုင်ငံမှာတက်ခတ်ခဲ့တာ7နှစ်ရှိသွားပြီဆိုတော့ဟိုပြန်လည်ထူထောင်ရေးလုပ်ငန်းတွေအတိုင်းအတာတစ်ခုထိစစ်အစိုးရလက်ထက်ကစပြီးအရင်ဦးတင်းစင်အစိုးရလက်ထက်မှာလည်းသူတို့လုပ်ခဲ့ကြတယ်ဒါပေမဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတက္ကနာပေါ့နော်လုတ်ခဲ့ကြတာလည်းရှိတယ်ဒါပေမဲ့လက်ရှိအန်အေဒီအစိုးရလက်ထက်မှာကြတော့ကောဒီနာဂိဒန်ခံခဲ့ရတဲ့ပြည်သူတွေအတွက်ဘလို့စီစဉ်နေများလှုပ်ဆောင်ပေးနေတယ်လဲဆိုတာကိုကျွန်တော်အရင်ပြောပြပေးပါလားခင်ဗျဟုတ
်ကဲ့ရှင်လက်ရှိနေထားတော့ပြည်ရဲ့အစိုးရလက်ထက်မှာဒီနာဂိဒန်ခံရတဲ့အဲပြည်သူတွေအတွက်ကိုငပ်ပတ်သုံးမှတ်ညှို့တင်တဲ့9မိုင်ဒီအမှာချတာပြီးကဲမှုလေးတွေရှိပါတယ်။အဲဒီပုံမှာကျွန်တော်ကလက်ရှိနေတာကတော့သုံးမိုင်မြို့တင်မှာရှိနေတဲ့ဒီလိုရက်ွက်ကလေးတစ်ခုရှိပါတယ်။အဲဒီတုတ်သွားတဲ့အတွက်ရက်ွက်ကလေးတစ်ခုကိုကျွန်တော်လမ်းလေးပေါ့လမ်းစင်ပြေဖို့နောက်တစ်ခါကလေးတွေအတွက်တော်ဝင်ချင်မှာကျွန်တော်တို့လမ်းကြောင်းကျွန်တော်တို့အနေနဲ့ချတာပြီးမှမိုကေရှာလေးကျွန်တော်စီစဉ်ထားတာလေးရှိပါတယ်။နောက်ချက်ကတော့အဲဒီတားမှာဒီအဲ့ဟိုသုံးမိုင်မြို့တင်မှာရှိနေတဲ့အဲသူတွေအတွက်ကိုကျွန်တော်တို့ကနေပြီးတော့သူတို့ရဲ့စာဝိနေရေသမလို့ရှိနေသူတို့ရဲ့ချင်းတို့စာပေသားတမိုင်မို့တော့ကိုကြာဆိုင်တို့အမွေးကြီးကိစ္စလေးတွေကိုတောက်ပြဖို့နိုင်တဲ့ solution လေကျွန်တော်တို့မျိုးစိမ်းရောက်စီမံကိန်းကနေပြီးတော့တစင်သွားတိုင်းမို့ကျွန်တော်တို့အစိုးရအနေနဲ့စီစဉ်ကြောင်းရည်နေတာလေးရှိပါတယ်ရှင
်သုံးမိုင်မြို့တစ်ဆိုတာဆရာမကြောင်းဆောက်ဖို့အနေထားအထိစဉ်းစားလာတဲ့ဆိုတဲ့အခါကျတော့ဒီမြို့တင်မှာကလူဦးရေကဘယ်လောက်ရှိနေတယ်ဆရာမသူကမြို့တစ်ခုအစ်စ်တည်းလို့မြို့ပုံစံမျိုးသူကအကောင့်ထဲပေါ်လာ
ဟုတ်ကဲ့ပါမြို့ပုံကအနေနဲ့အကောင့်ထဲပေါ်ထားတဲ့အားရှိပါတယ်ဒါကအစရဲ့အကောင့်ထဲပေါ်ထားတဲ့မြို့အဖြစ်နဲ့မြို့ကအနေနဲ့အကောင့်ထဲပေါ်ထားတဲ့အထက်မှာအဲသူတို့ကိုရက်ွက်တစ်ခုအနေနဲ့ပြီးခဲ့တဲ့အစိုးရကလည်းနေရာချထားပြီးခဲ့တာဖြစ်ပါတယ်အဲသူတို့ကလည်းသူတို့အစိုးရအဖွဲ့ကိုတောင်းဆိုတဲ့ကိစ္စကတော့သူတို့ဒီဘူလာရန်ကျောင်းလေးတို့နီးမလေးမှာရှိရင်တော့လည်းသူအဆင်ပြေနိုင်တယ်ပို့ပြီးတော့အဆင်ပြေရပေါ့နော်မိုးရတဲ့ကိစ္စကျွန်တော်တို့ရှင်မမိုးရတဲ့ကိစ္စရှိရင်တော့အဲ့ပတ်ပါလူတိဖြစ်နေတဲ့အတွက်ကြောင့်မို့လမ်းကိစ္စလေးတွေကလည်းတော့ခက်ခဲလေးတွေရှိနေတဲ့အတွက်ကြောင့်တောင်းဆိုတာလာဖြစ်ပါတယ
်ဒီမြန်ဆင်းရောင်စီမံကိန်းနဲ့ပတ်သက်ပြီးတော့ဆရာမအဲ့ဒီစီမံကိန်းကဘယ်လိုပုံစံဖြစ်တယ်အစိုးရကဘယ်လိုရည်ရွယ်ချက်နဲ့လှုပ်ဆောင်တယ်ဆိုတာလေးကိုကျွန်တော်တို့ရှင်းပြပေးလို့ရမလား
အဲ့တော့ကျွန်တော်ကျွန်မအထက်မြားပြည်တော်မှာဆိုလို့ရှိရင်အိမ်ကြီးပေါ့အိမ်ကြီးတရွာမှာဒီလိုချင်းရွာတရွာကမှ၂ရွာပေါင်းရင်လည်းအိမ်ကြီး150 200အပဝင်းကျွန်တော်ရှိနေတဲ့ရွာအဲ့ဒီရွာရှိနေလို့ရှိရင်အိမ်ညာမှာ300ကိုဆိုရမယ်နဲ့ပြီးပါတယ်အာဒီငွေကိုသူကအတိုးသဘောမျိုးနဲ့ပြန်ချီးရတဲ့ပုံပါပဲအတိုးကတော့တော်တော်နည်းနည်းအတိုးပေါ့ဒီအတိုးကိုရွာရဖွင့်ကလေးလုပ်မယ်နောက်ပြီးတော့ဒီဒီမှာရှိတဲ့သူတို့ဒီထားတဲ့ငွေ300ကိုလုံးဝမပြောက်ပြရအောင်မပြောက်ပြခနဲ့ဒါပြန်လဲစီစဉ်မှုတွေရှိရမယ်။ဒါကြောင့်မို့ဒီလိုနာဂက်မှာရှိတဲ့လူတွေအတွက်ကိုညာစင်းအဆင်မလဲလဲဆိုရင်နည်းနည်းအဆင်ပြေနိုင်တယ်လို့ကျွန်တော်တို့ကလည်းသုံးသပ်ထားတာရှိပါတယ်။ဒီလိုမိသားစုတွေကြွက်တရားဖြစ်သွားတာမျိုးဒီလိုပြည်သူလူထုကတရားဒီလိုတန်မျိုးဖတ်ပြီးမခံစားသိချင်တာပေါ့။နောက်သူရဲ့အဲဒီကုလသမားဆိုလို့ရှိရင်ကျွန်တော်တို့ဆိုရတရားအနေနဲ့ဆိုလို့ရှိရင်ဒီလိုမျိုးတခါလေကျမတို့ဆူရတဲ့ဒုက္ခပဲဒီလိုမျိုးရဲ့ဒုက္ခကျမတို့ရဲ့ဆူရတဲ့ဒုက္ခပဲဒါကြောင့်မို့ကျမတို့ကဒီလိုကိစ္စမျိုးပြန်ပြီးတော့မဖြစ်နိုင်အောင်ကျမတို့ဆူရနေနေအတက်နိုင်ဆုံးကျမတို့ဟိုအစီအစဉ်လေးဤသွားတာရှိရယ
်ကျမတို့ကြားနေရတာလည်းဟိုနာဂိတန်စိုးစိုးဝါခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာထင်သလောက်မအောင်မြင်သေးဘူးအခုညီတွေဟာလည်းရတင်သလောက်မရခဲ့ဘူးဆိုပြီးပြောဆိုကြတာတွေကဒီနေ့အထိကျမတို့ကြားနေရသေးတယ်ဆိုတော့ဆရာမဒီလက်ရှိအစိုးရလက်ထက်မှာသူတို့ရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်နေရာတွေမှာလိုအပ်နေသေးတာလဲ။ဘာတွေများလုပ်ဖို့လိုသေးသလဲဆိုတာကိုဆရာမပြောပြလို့ရမလား
။ကျွန်မရဲ့အဲသုံးသပ်ချက်အစပြောရမယ်ဆိုလို့ရှိရင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေကအခုချိန်ထိတော့နည်းနည်းများရှိနေသေးရဲ့ရှင်။ဒါပြမချက်ပါသူတက်ချက်နေနဲ့သူတို့ရက်တီပို့အတွက်ကအဓိကနေရာလေးတစ်နေရာပေါ့။နေရာလေးတစ်နေရာခိုင်ငယ်လေးရှိဖို့လိုအပ်နေတယ်လို့ထင်တယ်။အဲ့ဒါလေးတွေကလည်းကျမတို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်။ဒါတတိယအချက်နဲ့ကတော့သူတို့တွေမှာပေါ့နော်ယူနီဖာတောက်ဆိုင်တဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်။အဲ့ဒါကလည်းဟိုကျမတို့ကဘလောက်လူအများစုကိုကျမတို့အစိုးရဖွဲ့နေမဲ့ပေးနိုင်မလဲဟိုထောက်ပံ့နိုင်မလဲတန်ဖိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလည်းမူတည်လို့ထင်ပါတယ်။ဒါမဲ့ဒီလူတွေကိုပတ်ဝန်းကျင်ကဒီပတ်ဝန်းကျင်အနေနဲ့ပတ်ဝန်းကျင်ရအောင်ကျွန်တော်တို့ဆိုရကတော့ဆိုရရဲ့အကြောင်းမှရှိတဲ့ဖွဲ့စည်းရေးကပါသူတို့ကိုကျွန်တော်တို့ဒီသားပြန်ဆောင်လာတဲ့ပေါ့နော်။ဟာစင်တစ်တောင်ရှိပြီလားကျွန်တော်တို့ရက်တရားတော့မယ်ဆိုတဲ့အကြေးချက်အခုချိန်ထိသူတို့ကဒီကြောင်ခံစားနေရဖြစ်တယ်။အ တချို့တွေကြောက်လို့ရှိရင်လည်းဟိုတော်တော်လေးပဲကိုတူကိုချွန်ပြီးတော့လုပ်နိုင်တဲ့အချိန်လေးလည်းရှိတယ်။တချို့တွေကြတော့လည်းဘလိုပဲတော့အချိန်မပြေတဲ့ဘဝလေးတွေရှိတယ်။ဒါကိုကျွန်တော်ကဆာမပေးရလိမ့်မယ်။
သူတို့နဲ့ထိတွေ့ပြောဆိုတဲ့အခါမှာသူတို့ကိုယ်တိုင်ကတော့တက်တက်ကြောကြောနဲ့သူတို့ဘဝဟိုဟိုစိတ်ပိုင်းဆိုင်ရာသူတို့ထိခိုက်ခံစားနေရတာတက္ကနာပေါ့နော်ဟိုဟိုရေဘဝအဖြစ်ဒီလူတွေကိုနဲ့ကတော့အာသူတို့ဘဝသူတို့ပြန်နေထူတော်မှုတွေစိတ်အားထက်သန်မှုရှိကြသလားဆိုလိုချင်တာသူတို့ depression တွေရပြီးတော့အာမဖြစ်တော့ပါဘူးကျွန်တော်တို့ဘဝကြီးကဆုံးပါပြီဆိုပြီးတော့ထိပြက်လက်ပြဖြစ်နေတဲ့သူတွေရှိတယ်ဆိုရင်လည်းအဲ့ဒါအနေစုလားဘလို့ပုံစံသူတို့ရဲ့စိတ်ပိုင်းဆိုင်ရာအနေထားဒီပြန်နေထူတော်ကြီးအပေါ်မှာထားတဲ့သဘောထားဘလို့ရှိလဲဆရာမ
အဲကျမတော့လေကျမရေပြားချင်းကျမတွေ့ရသူအနေနဲ့ဆိုတော့ဆက်ကြည့်လက်ပြဖြစ်နေတဲ့သူတွေကနည်းပါလေတိုးတယ်လည်းပဲအမကျိုးကျော်ပြီးတော့ရုံးခံနေတဲ့အထဲကမှအစ်မပြေတဲ့အပေါ်မှာနည်းနည်းစိတ်ကပိုက်စိတ်ပိုင်းဆိုင်ရအကြသူတို့ပြောမယ်တိုးစားပြီးရုံးခံနေတဲ့အခါမှာလေသူကမဖြစ်တော့ဘောနော်အမတို့တော့ဆိုငမီမိကအစ်မပြေသေးဘူးပေါ့ခါခါသေးသေးသားအဲ့တော့ဒီမပြေသေးဘူးအလုပ်ဆိုင်စားတဲ့အခါမှာဆိုလို့ရှိရင်လည်းအဲနောက်ကျောင်းကနောက်ဆက်မအေးရဘူးပေါ့အားမလို့အားမရပိုင်းလေးအဲ့လိုပိုင်းလေးရှိရဲ့
ဒီလူတွေကိုရောအစိုးရအနေနဲ့ပေါ့နော်နိုင်ငံတော်အစိုးရပဲဖြစ်ဖြစ်တိုင်းဒေသကြီးအစိုးရပဲဖြစ်ဖြစ်ဩတစုံတစ်ခုပေါ့စောစောဆရာမပြောသလိုအိုးအိမ်လေးနဲ့အတီတကြဖြစ်အောင်အာအဲ့ဒီမှာတစ်စင်းတစ်ခါသူတို့ဟိုဘဝရည်တည်အတွက်အလုပ်အကန့်အရင်းဒီလေးဖန်တီးပေးနိုင်အောင်ဆိုတဲ့ပုံစံမျိုးအစိုးရကစဉ်းစားထားတာလုပ်ပေးဖို့စီစဉ်ထားတာရှိလားဆရာမ
ကောင်းနေတဲ့အစီအစဉ်ရှိပါတယ်ရှင်။ဟောအစီအစဉ်ရှိပါတယ်ဆိုတဲ့နေရာမှာလည်းဟိုတရားဝင်အစီအစဉ်တွေကဒီကျမတို့ကနေဒီနေရာကိုဟိုခြားထားပြီးတော့မယ်ဒီကအခွင့်အရေးကြီးပြီးတော့မယ်ဆိုတဲ့ကနောက်ပြီးခြောက်ထားတဲ့အထဲကတရားဝင်ဟိုအရင်ကလူတွေကိုတော့အဲ့လိုလေသာလေးတွေကိုတရားဝင်လေးတွေဖြစ်အောင်အောင်လုပ်ပေးဖို့ကျမတို့ကအစီအစဉ်လေးတွေလည်းရှိပါတယ်။နောက်တစ်ခါဥမာတော့ဒီကကျမတို့သူ့ဘဝရည်တည်ဖို့အတွက်ဟိုဟိုတလူအကောင်းဆုံးဖြစ်မလဲဆိုတဲ့အချက်လေးတွေကျမတို့ဟိုစီစဉ်ထားတာလေးတွေရှိပါတယ်။